မြန်မာနိုင်ငံအပါအဝင်အဖွဲ့ဝင်9နိုင်ငံရှိတဲ့ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများနီးပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဘင်စတက်အဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့ဒုတိယအကြိမ်အစည်းအဝေးကိုတော့ဒီကနေ့အိန္ဒိယနိုင်ငံနယူးဒေလီမှာစတင်ကျင်းပနေပြီးတော့စစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဦးတန်းဆွေတက်ရောက်ပါတယ်။အဲ့ဒီဆွေးနွေးပွဲကိုတက်ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ဦးတန်းဆွေတို့ဒီကနေ့ဆွေးနွေးပွဲပြင်ပမှာတီးတန့်တွေ့ဆုံခဲ့ကြပြီးတော့ရိုဟင်ညာဒုက္ခသည်တွေကိုနေရက်ပြန်ပို့ရေးကိစ္စကိုဆွေးနွေးခဲ့ကြတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနက VOA ကိုအတည်ပြုပါတယ်။နေရက်ပြန်ပို့ဖို့ကိစ္စတွေပြန်ပြီးစတင်မယ်လို့နိုင်ငံသားရေးဝန်ကြီးဦးတန်းဆွေဘက်ကအပြုသဘောဆောင်ပြီးတုံ့ပြန်ခဲ့တယ်ဆိုတာကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာဆန်မာမုဒ်ကပြောပါတယ်။ဘင်စတန်နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတော့အင်ရှင်ဖြစ်လက်ခံကျင်းပနေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဘက်ကဒေသတွင်းနိုင်ငံတွေအကြားမှာစွမ်းရည်မြင့်တင်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်ရှင်။